Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှင်များရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ် April 4ရက်စနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီညအတွက်ထိတ်တန့်ရအောင်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်တဲ့အတူကျွန်မအေးသနာချုပ်ပြောပြပေးသွားပါမယ်။ကမ္ဘာကပေးဆိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်း1,000ကျော်နဲ့သေဆုံးသူပေါင်း9,800ကျော်သွားခဲ့ပါတယ်။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်မြို့မှာစပြီးတော့ဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပေါ်ဟာနိုင်ငံပေါင်း200ကျော်မှလက်ရှိကူးစက်ပြန့်ပွားနေပြီးတော့အမေရိကန်ပြည်အောင်စုမှာအများဆုံးနဲ့ကူးစက်သူ 28,000 ကျော်နဲ့သေဆုံးသူ 9,000 ဒီပါရောက်လာပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကပ်ဘေးကရောဂါကူးစက်မှုသေးဆုံးမှုဒီလိုမျိုးကျန်းမာရေးပြဿနာတွေဖြင့်ကမ္ဘာလုံးဆိုင်ရာလူမှုရေးနဲ့စီးပွားရေးတခြားပြဿနာတွေများစွာဖြစ်ပေါ်စေလိမ့်မယ်လို့တောက်ကြနေကပဲပြောသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုပ်ဆောင်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစည်းတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ကမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့တမရာထရမ့်ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေကိုပြောသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရတဲ့ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းတမရာထရမ့်ကတောက်ကြနေကပဲလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေလောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့ရမှောင်ခိုဈေးကွက်ကိုတားဆီးဖို့အတွက်အခုလိုလုပ်တာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအင်ဂျီတော်အကြံပေးပီတာနက်ဗရိုက Fox သတင်းဌာနကိုပြောသွားပါတယ်။အီရန်နိုင်ငံမှာကိုရိုနာပိုးကူးစက်ခံရပြီးတော့ COVID-19 ရောဂါဖြစ်နေသူရေအတွက်အစိုးရဒေဝင်ထုတ်ပြန်တဲ့ကိန်းဂဏန်းထက်များနေတယ်ဆိုတာကိုအထောက်အထားယူပြီးတော့သတင်းတင်ပြခဲ့တဲ့ Writer သတင်းဌာနကိုနိုင်ငံတည်းသတင်းယူခွင့်လိုက်စင်အီရတ်အစိုးရကတုံ့လောက်ပေးလိုက်ပါတယ်။အီရတ်အစိုးရရဲ့ဆက်သွယ်ရေးနဲ့သတင်းမီဒီယာကော်မရှင်ကအကြသာပေးနေမှာပဲအခုလိုမျိုးကြေညာပြီးတော့အီရတ်ငွေ25သန်းအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ21,000တန်ရိုက်လိုက်ကြောင်းနယူးယောက်အခြေစိုက်နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်ရေးအဖွဲ့ CPG ကပြောပါတယ်။Writer သတင်းဌာနဟာအများပြည်သူဘေးကင်းလုံခြုံမှုကိုအနေဖြစ်စေတဲ့ဒီဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်ရေးအီရတ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုအနှောက်အယှက်ဖြစ်စေလို့အီရတ်သတင်းကော်မရှင်ကကြေညာချက်ထုတ်ကြောင်း CPG ကဆိုပါတယ်။စာသားရင်းတွေက Writer သတင်းအရဆိုရင်တော့အီရတ်မှာ COVID-19 ရောဂါဖြစ်ပွားနေသူထောင်ပေါင်းများစွာရှိပြီးတော့အဲ့ဒီကိန်းဂဏန်းကအစိုးရအတည်ပြုထုတ်ပြန်တဲ့ရောဂါကူးစက်သူ982ဦးရှိတယ်ဆိုတဲ့အရေးအတွက်ထက်အများကြီးပိုများနေတာဖြစ်ပါတယ်။Writer ကအဲ့ဒီကိန်းဂဏန်းတွေကိုနိုင်ငံတွင်းဒီရောဂါထိန်းချုပ်ရေးမှာတကယ်ပါဝင်လှုပ်ဆောင်နေတဲ့ဆရာဝန်3ဦးကျန်းမာရေးဝန်ကြီးဌာနအရာရှိ2ဦးနဲ့ထိပ်တန်းနိုင်ငံရေးအရာရှိ2ဦးတို့ကိုမေးမြန်းပြီးတော့သတင်းအတည်ပြုချက်ရယူခဲ့တာဖြစ်ပါတယ်။ Writer ကတော့သူတို့သတင်းမှန်ကန်ကြောင်းအမှားခံတယ်လို့ VOA ကိုပြောပါတယ်ရှင်။ American နိုင်ငံရေးသတင်းတစ်ပုဒ်ဆက်ပြီးတော့ပြောပြပါမယ်။American သမ္မတ Donald Trump ဟာ American ထောက်လှမ်းရေးအဖွဲ့အစည်းများဆိုင်ရာစစ်ဆေးရေးမှုချုပ်ကိုယာရုကဖယ်ရှားမယ်လို့လွှတ်တော်ကိုတောက်ကြနေကြပဲအကြောင်းကြားလိုက်ပါတယ်။အခုအလုပ်ဖြုံးမယ်ဆိုတဲ့ Michael Atkinson ဟာမနစ်ကသမ္မတ Trump ကိုယာရုကဖယ်ရှားရေးစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်အောင်စတင်လှုပ်ဆောင်သူတွေလည်းပါဝင်သူဖြစ်ပါတယ်။သမ္မတ Trump ကသူ Mr. Atkinson ကိုရက်30အတွင်းယာရုကဖယ်ဖို့စီစဉ်နေတယ်။ဒီရာထူးမှာရှိနေသူဟာတမရကယုံကြည်ချက်အပြည့်ထားပြီးတော့စိတ်ချနိုင်ရသူဖြစ်ဖို့လိုတယ်။သူမစ္စတာအက်ကင်ဆန်ကိုအဲ့လိုမျိုးမဖြစ်တော့လို့ရာထူးကဖယ်ရှားဖို့ဖြစ်တယ်လို့တမရထရမ့်လွှတ်တော်ကိုရေးရဲစာမှာပြောထားပါတယ်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေစနေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။မနက်ကကျင်းတော်တွေထဲမှာဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေကို ကိုဗစ် -19 ရောဂါပြန်ပွားမဲ့အရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လုပ်ပေးဖို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှတောင်းဆိုလိုက်ပါတယ်မြန်မာဆိုရအနေနဲ့ကျင်းတောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့နိုင်ငံရေးကျင်းသားတွေပြစ်ဒဏ်မချမှတ်ခံရသေးပဲထိန်းသိမ်းထားတဲ့သူတွေနဲ့ကျန်းမာရေးအန္တရာယ်ရှိတဲ့သူတွေကိုချက်ချင်းလွတ်ပေးပြီးအကျဉ်းသားရေးအတွက်ကိုလျှော့ချသင့်တယ်လို့ HRW ဖွဲ့ရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံရဲ့ကျင်းတောင်တွေအတွင်းမှာဖမ်းဆီးထားတဲ့ကျင်းသားရေးအတွက်ဟာသတ်မှတ်ထားတာထက်ကျော်လွန်နေပြီးကျင်းတောင်တွေဟာလည်းကျန်းမာရေးနဲ့မညီညွတ်ဘူးလို့ HRW ဖွဲ့ကပြောပါတယ်နိုင်ငံတော်စုစုပေါင်းကျင်းထောင်46ခုနဲ့ရဲဘက်စခန်း50ရှိပြီးအကျဉ်းသားရေးအတွက်ခန့်မှန်းကြီးအဖြစ် 9,200 လောက်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအကျဉ်းထောင်တွေတရားဝင်လက်ခံနိုင်တဲ့အကျဉ်းသားရေးအတွက်က 6,600 လောက်ပဲဖြစ်တဲ့အတွက်သတ်မှတ်ထားတာထက်ကျော်လွန်နေတယ်လို့ HRW အဖွဲ့ကပြောပါတယ်။ဖမ်းခံထားတဲ့သူတွေက15,000လောက်ကပြစ်ဒဏ်ချမှတ်ခြင်းမခံရသေးတဲ့သူတွေဖြစ်ပြီးအဲ့ဒီထဲမှာနိုင်ငံရေးကျင်းသားတွေသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာပြစ်ဒဏ်ကြခံနေရတဲ့နိုင်ငံရေးကျင်းသား84ယောက်ရှိပြီးတော့ပြစ်ဒဏ်ချမှတ်ခြင်းမခံရသေးဘဲနိုင်ငံရေးမှုနဲ့ဆက်ဆက်ပြီးအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူ139ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ APBB ကပြောပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ20ရှိတယ်လို့မြန်မာဆိုရဘက်ကတော့အတည်ပြုထားပါတယ်ဒီထဲကမှငိုရောဂါခံရှိသူတူကတော့ပြီးခဲ့ရက်ပိုင်းတွင်ကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ118ယောက်ရှိတယ်လို့တိုကျိုမြို့အာဏာပိုင်တွေကိုကူးကားပြီးတော့ဂျပန် NHK သတင်းကကြေညာလိုက်ပါတယ်။ဒါဟာတိုကျိုမြို့ဒေသတော်ဝိုင်းမှာတရက်ထဲလူ100ကျော်ဗိုင်းရပ်စ်ကူးစက်ခံရတာပထမဆုံးအကျဉ်းဖြစ်ပါတယ်။တိုကျိုမြို့မှာရောဂါကူးစက်ခံရတာတွေများလာတာကြောင့်ဒီသတင်းဘက်ကနှစ်ရက်မှာလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေဘက်ကအပြင်းထန်တိုက်တွန်းလိုက်ပါတယ်။ယောဂကူးစက်မှုတွေကြောင့်ဂျပန်နိုင်ငံအနေနဲ့အရေးပေါ်အခြေအနေကြီးညာလာနိုင်ပြီးတော့လူတွေကိုလည်းအပြစ်မထွက်ဘဲအိမ်ထဲမှာနေကြဖို့အထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဒါပြင်ဂျပန်နိုင်ငံအလယ်ပိုင်းဂီဖူခရိုင်ကာနီမြို့မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တယ်လို့ကျူတိုသတင်းကလည်းပြောပါတယ်။ဒါဟာဒီခရိုင်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပထမဆုံးလူသေဆုံးမှုလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာမနေ့တောက်ကြနေ့ကအထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,000ကျော်ရှိပြီးတော့သေဆုံးသူ83ယောက်ထပ်မင်းရှိပါတယ်။တစ်ဆက်တည်းမှာပဲဂျပန်အစိုးရက Fuji Film Holding Corporation ကထုတ်တဲ့ Avigan အပြားပြောက်ဆေးကိုနောက်နေ့မတ်လမှာအခုရှိနေတာထက်3%လောက်တိုးထုတ်နိုင်အောင်ကူညီပေးသွားဖို့အစီအစဉ်တွေရေးဆွဲနေပါတယ်။ Avigan ဆေးကိုတော့တရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်တဲ့နေရာမှာစမ်းသပ်အသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနည်းငယ်ရှိနေသေးတာရဲ့ပြည်ပကနေယောဂကူးစက်မှုတွေထပ်ဝင်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက် social distancing လို့ခေါ်တဲ့လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့ကိစ္စကိုထပ်တိုးသွားမှာဖြစ်တယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေးကင်ကဒီနေ့မှပြောလိုက်ပါတယ်။အာရှတိုင်းမှာတရုတ်နိုင်ငံပြည်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာဗိုင်းရပ်စ်ကူးစက်မှုတွေကိုအခုခါမှာအတော်လေးကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ပြီးတော့အခုဆိုရင်တနေ့ကိုယောဂကူးစက်ခံရသူဟာ100လောက်ပဲရှိတော့တာပါ။ဒါမဲ့လည်းဖျားကြောင်းတွေဆေးရုံတွေဘိုးဘွားရိတ်တာတွေနဲ့ခီးသွားတွေကြားမှာတော့ယောဂကူးစက်မှုတွေအနည်းငယ်ဆက်ပြီးတော့ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံမှာမတ်လ21ရက်နေ့ကစပြီးတော့နှစ်ပတ်လောက်လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့လှုပ်ခဲကြပြီးတော့ဒါကိုထပ်တိုးသင့်မတိုးသင့်ကိုအစိုးရဘက်ကချင့်ချိန်နေတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကလူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေကြဖို့ထုတ်ပြန်ထားတဲ့အတွက်ယောဂကူးစက်နိုင်ကြများတဲ့နေရာတွေကိုပိတ်ဖို့တိုက်တွန်းထားသလိုဖျားကြောင်းတွေအားကစားပွဲတွေနဲ့ဖျော်ဖြေရေးအစီအစဉ်တွေအားလုံးကိုလည်းပိတ်ထားရပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့နောက်ထပ်ယောဂကူးစက်ခံသူ94ယောက်ရှိတာကြောင့်အခုဆိုရင်စုစုပေါင်း 1,156 ယောက်ထပ်မင်းရှိဖြစ်ပြီးတည်ဆုံးသူ189ယောက်ရှိပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကင်းဝေးတဲ့စိတ်ချရတဲ့အချိန်မရောမချင်းတင့်တော်တဲ့အချိန်မရောမချင်းပြန်စတင်မှာမဟုတ်ဘူးလို့ပရီးမီးယားလိကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။ဒါပြင်ပရီးမီးယားလိအသင်းတွေအနေနဲ့လည်းကစားသမားတွေကိုလစာ30ရာခိုင်နှုန်းလျှော့ယူဖို့တောင်းဆိုသွားကြဖို့ကိုလည်းသဘောတူလိုက်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးသတင်းပေးမှုချက်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာရှစ်ပြောင်းလူသမား1,500လောက်ကိုကရင်ပြည်နယ်ကအစိုးရစောင့်ကြည့်ရေးကြေးရီမှာထားပေးပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်ပေးနေကြောင်း14ရက်ကျော်မှသာနေရက်ကိုပြန်ခွင့်ပြုမယ်ဆိုပြီးမြောက်ဝီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မြန်မာရှစ်ပြောင်းလူသမား2,000ကျော်လောက်ဟာနေရက်ကိုပြန်ခဲ့တာကြောင့်မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကကပ်ပြီးအသွင်ဖြစ်လာတော့မယ်ဆိုပြီးမြန်မာအစိုးရဘက်ကပြောဆိုခဲ့ပြီးတဲ့နောက်နေရက်ပြန်မြန်မာတွေကိုဧပြီလ15ရက်နေ့ကျော်မှပြန်လာကြဖို့မြစ်တာရက်ခံခဲ့တာပါ။ဒါပေမဲ့လည်းနေရက်ပြန်မြန်မာတွေဟာအကြောင်းအမျိုးမျိုးအခက်အခဲတွေနဲ့ဧပြီလ1ရက်နေ့ကနေ3ရက်တွင်နေရက်ကိုပြန်လာနေကြပါတယ်။ ตุรโกรก็ยังปีเนี่ยสุยาซีเมนท์ท่าเรซ่องจีเอซันตารีมาท่าจองเหมียวรีขยายอุจุเยมุอุติซองงาเปียวปะบาเร
ไทยนั่งเงี้ยตักเงี้ยอาณาบริเวณนี้ก็เลยเนี่ยจะมีมารีเนี่ยท่านี่ตั้งยังน่ารีกูเอบีล่าเสียชีวิตในที่ที่ตัวหลักเว้ยไม่ใช่จังที่ทุกอย่างท่าร้าวแต่เป็นแม่เนี่ยเป็นเด็กชินีที่ร่าจังพันสี่เอี่ยอยู่ร่าดีเลยชีเกว่าเลยที่นั่งมาโรยามาบีกูเปลี่ยนผู้เป็นเกว่าเอี่ยบีเนี่ยส่งจีสันดาวีมาจะมาอีสิสิมุเนี่ยปัตตาลุเลยอุติจังอ่ะคุลูเปียวว่าเลยโบราณดีอาเซียนเว้ยเจ้าหน้ามันดีอาเซียนอ่ะ โอ้โหร้านที่อาเซียนมาหมดร้านที่อาเซียนมาหมดร้านที่อาเซียนที่อยู่ที่เนาะไอ้วันมาเพื่อนเลยผมจะมาอยู่วันนั้นเลยใช่ไหมคือที่เนี่ยเจ้าหน้าที่ที่ว่าช่วยเจ้าหน้าที่ต้องยืนอะไรเพื่อให้คนเดียวเลยเราไปกันเราเรียบร้อยได้เพื่อนแล้วเราดีเลยที่คนเดียวเนี่ยเจ้าหน้าที่เราดูแลตลอดอยู่ว่าสัปดาห์ในตรงสักเดือนหนึ่งที่จะมาไทยเนี่ยมาเนี่ยจะมาชิจิระหูไปทาร์ตสุวิเม่ไทยนั่งงานด้วยมาพี่แดนจะไปเนี่ยเป็นตัวเรื่องเนาะนั่นแหละสุย ကိုပြန်ရမယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှုကပြောဆိုခဲ့ပါတယ်။ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမြန်ဆန်လာတာနဲ့အမျှအမေရိကန်ပြည်ထောင်စုတော်ဝန်လုပ်ငန်းခွင်တွေကနေစီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့လူတော်တော်များများအလုပ်လက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လဲဆိုရစီမှာအလုပ်လက်မဲ့ခန်းစားခွင့ ကျွန်တော်တို့ရဲ့နေသွားချိန်အတွင်းခန်းစားခွင့်ရှောက်ထားနိုင်တာနဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ်။ကိုဗစ်-19ကူးစက်ပြန့်နှံ့သေဆုံးမှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုမှာလူတွေကိုအိမ်ထဲမှာပဲနေဖို့အလုပ်တွေကိုလည်းနေအိမ်တွေကနေလုပ်ကြဖို့ညွှန်ကြားလိုက်ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းအများစုထိခိုက်ကုန်ပြီးရပ်ဆိုင်းလိုက်ရတဲ့လုပ်ငန်းတွေလည်းရှိလာပါတယ်။ဒီလိုအ ကိုဗစ်-19ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုပ်သမားဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကိုဗစ်-19ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုပ်လုပ်နားလိုက်ရသူတွေပုံမှန်ဝင်ငွေမရှိတော့တဲ့သူတွေအနေနဲ့အမေရိကန်အစိုးရစီမှာအလုပ်လက်မဲ့ခံစားခွင့်တောင်းခံနိုင်မှုအဆင့်ဆင့်ဆောင်ရွက်ရပါတယ်။အလုပ်လက်မဲ့ခံစားခွင့်အတွက်စနစ်တကျဘယ်လိုလျှောက်သိမ်းပါသလဲဆိုတာကိုတော့
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်အေရှန်ဂျီတက်စ်အန်အကောင့်တင်းဆာဗစ်စီးရီးနဲ့အခွင့်အရေးဝန်ဆောင်မှုလုပ်ငန်းဦးဆောင်နေသူမနီနီလွင်ကအခုလိုရှင်းပြပါဗျာ။ကျွန်တော်တို့မြန်မာပြည်သားတွေဒီမကအောင်အကုန်လုံးပေါ့နော်ဒီဗိုင်းရပ်ကြောင့်အားလုံးဟိုရုတ်တရက်ချက်ချင်းဆိုဆိုဒုက္ခရောက်ကုန်ကြတာ။ဒီအန်အမ်ပလိုင်းမန့်ဘယ်လိုလျှောက်မလဲ။ဒါပေမဲ့အာဝါရှော့ပါတယ်။တချို့ကတော့
အင်ရနေလုံးလုံးလို့ရတယ်ဒါပေမဲ့အာဝါရှော့ပါတယ်တချို့ကတော့အိမ်မှာလည်းနေရတယ်ဒါပေမဲ့ခံစားခွင့်လာစားရတဲ့တစ်ဝက်ပဲရတယ်အဲ့လိုလူတွေအခုရက်လိုက်တဲ့အချိန်ကစပြီးရော့သွားတဲ့အချိန်ကစပြီးတော့
following Sunday မှာစပြီးရှောက်လို့ရတယ်ဘယ်လိုလုပ်ငန်းဝင်တွေကရှောက်ထားနိုင်လဲမှာ employee နဲ့self-employed နဲ့မတူဘူးပေါ့နော် employee ကတော့ရှင်းရှင်းလေး every two weeks every month ကျွန်တော်တို့ကလာစားရတယ်အဲ့လိုပုံစံမဟုတ်ဘူးကိုပိုင်းစီးပွားရေးလုပ်တယ်ကိုပိုင်းဟိုလောင်ဒရီလုပ်တယ်ကိုပိုင်းဆူရှိလုပ်တယ်ကိုပိုင်းဟို franchise ယူထားတယ်ကိုပိုင်းစားတောက်ဆိုင်ဖွင့်ထားတယ်တက္ကစီမောင်းနဲ့ဥပမောင်းနဲ့ဒေါ်တက်ဒီလီဗရီလုပ်တယ်အမေဇွန်ဒီလီဗရီလုပ်တယ်အဲ့လိုလူတွေသူများစီကဖြစ်ဝိတ်ပေးချက်ရတဲ့လူမှာဝန်ထမ်းမဟုတ်ဘူးဆိုရင်ကျမတို့ကဆက်ဖန်ပြလိုက်အဲ့ဒီဆက်အမ်ပလိုက်တွေကို
ဒီ covid ကာလနိုင်ငံတော်ဝန်စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာ Mimi ya Kazakwe go Maso Show Zebu, a low lame Kazakwe shout hard there to the inene. The day by time, Sunny does up, Yami shout hard Zabu Gule, Manini Lunga, Taito Mare.
Unemployment, the file loaded, or he took a Yamia Larabono, a yo, Kumashi, a telego, phone calls that we are online on the phone and Shalu Mare, Taito Mare, Shout Zabu Dole, O Yabu Queen, Yahi Shivare, Kunani Mamideha.
ဘလောက်ထိရမှာလဲဘလောက်မရှိနိုင်ရနိုင်လဲဆိုတော့သူကတော့ဘာရအခြေအနေကလည်းတနေ့တခြားမရောက်သွားရင်တူတူလာရဆိုတော့ကျမတို့ကဟိုအက်တူတွေကရန့်ချက်လက်တွေစောင့်ကြည့်ရမယ်အခြေအနေမှာရှိနေရပါတော့လုပ်ငန်းဝင်ရနာသွားတဲ့အတွက်အစိုးရစီမှာအလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားတယ်မရိလန်းပြည်နယ်ကကိုအောင်ကျော်ညွန့်ကလည်းသူတိထားတဲ့အတွေ့အကြုံနဲ့ရှင်ပြီးရနိုင်မဲ့အခွင့်အရေးတစ်ခုကိုလက်လွတ်မ ကိုမလို့အရင်မထွက်နဲ့ဆိုတော့ကိုမလည်းဒီတုံတုံတုံမထွက်ဖြစ်ဘူးအားလုံးကတော့သူတကယ်နဲ့သူရောရှိကြမှာလေဒါကတော့ဟိုကယောဂါကြီးဆိုတဲ့ခါကျတော့ထောက်ပံ့ဖို့တော့များပါဘယ်လို့စေပေးကြရီအားလုံးကရက်နေတာမှမဟုတ်တာဧပြီလနဲ့ဇော်လအတွင်းအမေရိကန်စီးပွားရေးဇောက်ထိုးကြဆင်းနိုင်မှာဖြစ်တယ်လို့လောက်သားအင်အားစုစုပေါင်း
165,000 American Pirangsu ma COVID-19 yoga kuset pyan pwa mu aye paw a chin ni chaung VOA radio ne yauk tan a si sin ni go ya yi poun san pyaung thau lwin pe ni ba de radio a si sin ni go ma ne 6 nai ga ni 9 nai a thi ne nya 9 nai ga ni 10 nai a thi a chain ni ma be thau lwin pe ni ba de yauk mit tan nya a si sin ni go do ni sin nya 9 nai ga ni 9 nai kwe a thi poun man set pi thau lwin pe ni ba de VOA ye thau lwin jet de go radio ne joru slaung no a pyin VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
Corona virus အန္တရာယ်ကြောင့်မလို့အပ်ပဲလူတွေအိမ်ပြန်မထွက်ကြဖို့တားမြစ်ထားတဲ့အီတလီနိုင်ငံမှာကုန်စုံဆိုင်တဲ့စူပါမားကတ်ကအလုပ်သမားတွေအနားမရတာကြောင့်တစ်ပတ်တည်းအလုပ်ပိတ်ပေးဖို့သတိမှောက်လာကြတဲ့အကြောင်း AP သတင်းမော်အခြေခံပြီးတင်ပြကြပါတယ် Corona virus ကူးစက်မှုနှေးကွေးသွားအောင်လို့တနိုင်ငံလုံးကလူတွေအိမ်ပြန်မထွက်ကြဖို့အီတလီအစိုးရကအမိန့်ထုတ်ထားခဲ့တာ3ဘတ်ကျော်လာချိန်မှာပဲစူပါမားကတ်ကဝန်ထမ်းတွေရောလူတွေအတွက်ရှည်တန်းမှာလုံနေရသူတွေပါပင်မနွမ်းနယ်မှုတွေစတင်လာပါပြီနိုင်ငံမြောက်ပိုင်းလီဂူရန်ဒေသမှာတော့တနင်္ဂနွေတရက်အလုပ်ပိတ်ပေးဖို့ကုန်းဆောင်ဆိုင်အလုပ်သမားတွေသပိတ်မှောက်နေကြတာပါဒီလိုတောင်းဆိုရတာဟာအခုလိုအရေးပေါ်ကာလအတွင်းမရှိမဖြစ်လိုအပ်တဲ့ပြည်သူဝန်ဆောင်မှုတွေကိုဆက်လုပ်ပေးနိုင်ဖို့ဆိုရင်ဝန်ထမ်းတွေအနေနဲ့အနားယူဖို့လိုအပ်တယ်ဆိုပြီးအလုသမားတွေကပြောနေပါတယ်။ဘတ်ချီယွန်နေရာအလုသမားခေါင်းဆောင်တူဖြစ်ပါတယ
်။ So sempre stati considerati pochi lavoratori.
ကုန်းဆောင်ကအလုသမားတွေဟာဘယ်တော့မှသိပြီးအလေးထားခံရတယ်လို့မဟုတ်ပါဘူး။ဒီအချိန်မှာအလုအဆုံပြည်သူဝန်ဆောင်မှုအတွက်သူတို့ယူထားရတဲ့တာဝန်ကအတော်ကြီးပါလားဆိုတာရုတ်တရက်သူတို့သိလာရတော့သူတို့လုံနေရတာတွေအတွက်အားပေးနှစ်သိစကားပြန်ကြားချင်တာပေါ့ဗျာ။ဒါပေမဲ့လည်းအနားယူတာကလွဲလို့အဲ့လိုပြောလာကြတာမရှိပါဘူးလို့ဘာချီယိုနီကပြောသွားတာပါ Cesare Sapio ဟာစူပါမားကတ်တစ်ခုကငွေရှင်းကောင်တာဝန်ထမ်းဖြစ်ပါတယ
် Questo momento siamo distrutti
ကျွန်တော်တို့အတော်ပင်ပန်းနေကြပါပြီအစောကခံရတာတွေလည်းကြုံရပါတယ်ကျွန်တော်တို့မှာတော့ Christmas ကာလအလုပ်များရတဲ့အချိန်လေးလိုပါပဲ Truck ကားတွေနဲ့ကုန်တွေကမနာတမ်းဝင်လာလိုက်ပြောင်းရမယ့်စင်တွေပေါ်ပြေးတင်လိုက်တဲ့အရန်ကိုလှုပ်ရှုပ်ရပါတယ်လို့သူကပြောပါတယ်အီတလီကနေရာတချို့မှာတော့ဆိုင်းတွေပိတ်ထားဖို့အာဏာပိုင်တွေကဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေမှာနေတဝက်အလုပ်ပိတ်ပေးမဲ့အမိန့်ထုတ်နိုင်ရင်အကောင်းဆုံးဖြေရှင်းနည်းဖြစ်လိမ့်မယ်လို့လီဂူရန်ဒေတာစီးပွားရေးဖွံ့ဖြိုးမှုကောင်စီဝင်တဦးကပြောပါတယ
်။ I think that the best solution is the solution that
အကောင်းဆုံးအဖြေတစ်ခုကိုထုတ်ရမယ်ဆိုရင်တော့လူတိုင်းအတွက်ပျော်ရှင်မှုရမှာမဟုတ်ပေမဲ့တနင်္ဂနွေနေ့ကိုနေတဝက်ပိတ်တင်ပါတယ်။မွန်းလွဲပိုင်းကစာပြီးပိတ်လို့ရပါတယ်။ကြံလေးတဝက်မှာလူတွေဈေးဝယ်ဖို့အချိန်ရှိသေးလို့ပါနေတဝက်ပိတ်တော့တစ်ဖက်မှာအလုသမားတွေလည်းအနားရပါလိမ့်မယ်လို့သူကရှင်းပြပါတယ်လီဂူရန်ဒေတာဂျနီနိုဘာမြို့မှာအလုသမားတပိတ်ကြောင့်တနင်္ဂနွေနေ့ဆိုင်တချို့ပိတ်ထားရပေမဲ့အခြားဆိုင်တွေဆက်ဖွင့်လာစေဖြစ်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့လူဦးရေထူထပ်လာတဲ့မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားခဲ့မယ်ဆိုရင်သက်ဆိုင်ရာကြောင်းရင်ရှိသူတွေကကာကွယ်နိုင်မှာလား
ဒီဗိုင်းရပ်စ်ပိုးကအချင်းထောင်တွေရဲ့သူကိုလည်းကူးမယ်ဆိုလို့ရှိရင်ကူးဆက်မယ်ကူးဆက်ပြီးရကြတော့ဟိုပြန်ပေါ်လို့အရင်ကစတဲ့အတွက်အချင်းထောင်ကပို့ပြီးတော့ပြည်နာပို့ကြီးနိုင်တယ်ပေါ့
နိုင်ငံရေးစဉ်းစားများကူညီဆောက်ရှောက်ရေးတင်မှာတွဲဖက်အတွင်းရေးမှူးကိုပို့ကြီးကပြောကြားခဲ့တာပါဒီဆောင်မကိုဇာနီနဲ့အရင်မွန်တို့ကရေးသားထားတာဖြစ်ပြီးကျွန်မဇာနီကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုလိုချိန်ကတော့ရန်ကုန်မြို့အင်းစိန်ချင်းထောင်မှာရှိတဲ့ဘဝတွေအတွက်ခက်ခဲတာတစ်ခုပို့တယ်လို့ပြောလို့ရပါတယ်။အင်းစိန်ချင်းတောင်ဟာလူ 6,500 လောက်နေထိုင်မှုဒီဇိုင်းရေးဆွဲထားပေမဲ့တကယ်မှာတော့အစင်းသားဥယျာဉ် 12,000 ကျော်နေထိုင်နေရပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အခြားအချင်းထောင်တွေဥပမာအဖြစ်မြင်းကျန်ချင်းထောင်မှာဆိုရင်လည်းအစင်းသားဥယျာဉ်ကထူထပ်နေပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းလူဥယျာဉ်ထူထပ်တဲ့အချင်းထောင်တွေနဲ့ပတ်သက်ပြီးသတိပေးချက်တစ်ခုထုတ်ပြန်ထားပါတယ်။သူတို့ဆိုရင်ကအချင်းထောင်တွေထဲမှာအချင်းသားတွေဗိုင်းရပ်စ်ကူးစက်ပြီးထိန်းချုပ်လို့မရတဲ့အခြေအနေအထိရောက်သွားမှာကိုပါပဲ2018ခုနှစ်မှာထုတ်ပြန်ခဲ့တဲ့စာရန်းမှာဖော်ပြထားတာကတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အချင်းသားဥယျာဉ် 6,200 ခန့်ဟာလူဥယျာဉ် 6,600 လောက်သာနေထိုင်မှုဒီဇိုင်းလုပ်ထားတဲ့နေရာတွေမှာပိတ်ကျက်ပြီးနေနေရတယ်လို့ဆိုပါတယ်အဲ့လိုလူဥယျာဉ်တွေထူထပ်နေတဲ့အချိန်မှာ COVID-19 ဖြစ်ပွားမှုကိုကာကွယ်ဖို့အချင်းထောင်တွေကဘလို့အစီအမံတွေအသုံးပြုနေပါသလဲ
ဒီလိုလာကိုကျွန်တော်တို့ဝင်တဲ့ဟောဗျာအကုန်လုံးဝင်တဲ့မိသားစုတွေဒါချုပ်သူတွေအကုန်လုံးပေါ့နော်ဒါကိုကျွန်တော် COVID-19 စီမံချက်အတိုင်းကျွန်တော်တို့လုပ်နေကြတော့ဟိုမှာကျွန်တော်တို့ဝင်တဲ့ကျွန်တော်လည်းဝင်မယ်ဆိုရင်ဒါကျွန်တော်တို့ပေါ်အခုချိန်တိုင်းကြိယာနဲ့အခုချိန်တိုင်းပဲပြီးရင်ကျွန်တော်တို့ဆေးဖြတ်မယ်ဒါနဲ့ပဲကားပြီးတော့ဆေးဖြတ်မှာပေါ့ဝင်တဲ့အဲပြီးရင်ကျွန်တော်တို့ဒီလက်ပြေးမယ်အသေးပြီးမှဒါကျွန်တော်တို့ဝန်ထမ်းတွေလည်းကျွန်တော်လည်းဝင်ရမှာ
မြင်းချန်ချင်းတောင်ကထောင်ပိုင်ဦးအောင်နိုင်ဖေးကပြောကြခဲ့တာပါအချင်းထောင်တွေမှာယောဂမကူးဆက်ဆေးဖို့အတွက်ကိုလည်းကျန်းမာရေးဟောပြောပွဲတွေလုပ်နေတယ်လို့သူကဆိုပါတယ
်ကျန်းမာရေးရဲ့အဆောင်တွေပါတယ်တော့တကားကြီးအားရောဒါကျွန်တော်တို့ကူးဆက်ဖေးအောင်နေလဲကျန်းတော့ပေါ့အဲကျန်းလာရတဲ့ကိုကျွန်တော်တို့အချင်းသားတွေလည်းသူလက်ဆေးဖို့ကျွန်တော်တို့ပြင်ဆင်နေရှိရဲ့ကျွန်တော်တို့ကထောင်သာလာတွေ့မယ်ထောင်သာလာတွေ့မယ်ဆိုရင်အချင်းသားတွေလည်းမတ်စတာမယ်ကျွန်တော်တို့ထောင်ကနေပြီးတော့မတ်ကိုချုပ်ပြီးရတယ်ဥစီသေးတော့ကိုကျွန်တော်ထောင်သာတွေ့တဲ့သူတွေကိုလည်းကြားမှာတဲ့သူတွေကျွန်တော်တို့အပြင်မှာထောင်လာတဲ့မယ်ပုံတွေနေတဲ့အချိန်မှာကျွန်တော်ဝိုင်းတာပြင်ပြင်ပေးရတယ်သူတို့လက်ထဲမှာဆက်ပြအစကျွန်တော်ပြန်ဆင်းတယ်ကျွန်တော်ဆက်ပြရင်ဆင်းပြီးရင်သူတို့အပြင်ဘတ်တက်လာရင်တော့ကျွန်တော်တို့ကဘာမပြောဘူးကောနော်အဲပြန်ဘတ်ဆက်တက်လာရင်ကျွန်တော်တို့လုပ်ပေးတဲ့ mask ဝက်တက်ပြီးတော့မှကျွန်တော်တို့တကားရဲ့ဟုတ်လားတကားရဲ့လာရင်အဲ့ဒီတကားကျွန်တော်တို့ဒီမှာအပူချိန်တိုင်းကြည့်ရတယ်အပူချိန်ပြန်တိုင်းပဲရှင်တို့ရတော့ကျွန်တော်တို့အလား၅ရက်စတဲ့တကားလုံးတိုက်တော့ပါတော့ပြီးရင်တော့အရင်ကျတော့နားတော့ရှင်တို့တကားတိုက်ရင်လည်းညာရုံးအသိကွယ်အဲတော့ဘယ်ကွယ်တော့လောက်ကုန်လဲအဲဒါကလေးလဲကျွန်တော်ကိုရပါထည့်ပြီးတိုက်တာပေါ့ကျွန်တော်တို့အချင်းထောင်တွေကတော့ဖြစ်ပြအကြောင်းမရှိဘူးကွာနော
်ဒါပေမဲ့လဲတခြားသူတွေအတွက်ကတော့အချင်းထောင်တွေမှာ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်ချောင်ကျင်နိုင်လိမ့်မယ်လို့မယုံကြည်ကြပါဘူးဒါကြောင့်လဲအချင်းထောင်တွင်လူဦးရေလျှော့ချနိုင်မှုအတွက်လူငင်းချမ်းသာခွင့်တွေပေးဖို့တောင်းဆိုနေကြပါတယ်နိုင်ငံရေးစဉ်းစားများကူညီဆောက်ရှောက်ရေးတင်မှာတွဲဖက်အတွင်းရေးမှူးကိုပို့ကြည်က
အစမအဖြစ်နေတဲ့ကလူ့ဖွဲ့စည်းတွေအငြင်းနေတဲ့အချင်းသားတွေကိုအမြန်ဆုံးရှုပ်ပြီးဖို့လိုတယ်အချင်းသားဥယျာဉ်လျှော့ချခြင်းပေါ့နော်ဒါကဥပဒေလိုရမယ်။နောက်ဒီကြဲမှာလည်းဒီအချင်းသားတွေကိုအာဟာရပြည့်တဲ့အစားအသောက်တွေကိုခံအားကောင်းဖို့တော့အစားအာဟာရပြည့်တဲ့အစားအသောက်တွေချွေးဖို့လိုတယ်။ပြီးတဲ့အခါကျတော့တကယ်လို့တန်မြတ်ရှိတယ်ဆိုလို့ရှိရင်တန်မြတ်ရှိတဲ့အချင်းသားတွေကိုခွေးထားနိုင်ပဲအဆောက်အုံနေရာတွေကိုတည်ကြဲဖန်တီးဖို့လိုတယ်။အဲ့လိုပဲတနည်းရှိတဲ့အဆင့်ကကျော်သွားပြီဆိုလို့ရှိရင်အဲ့ဒီယောဂပိုးတွေ့တဲ့သူကိုအမြန်ဆုံးဒီအပြင်ပဆေးရုံမှာထုတ်ပြီးတော့ကုသနိုင်ဖို့တို့လေဒီလိုအဆင့်လိုက်အဆင့်လိုက်ပြင်ဆင်ဖို့လေတောင်းထားဖို့တို့ပါလေဆိုတော့အခြေအနေဘက်ကလည်းကျိုးစားနေတာလို့တွေ့တယ်ဒါပေမဲ့ မြန်မာနိုင်ငံရဲ့တပ်ပနာကကျန်းမာရေးဝင်တဲ့ဘလုံလောက်တဲ့တပ်ပနာကတော့တခြားလိုအပ်တဲ့ facility ပေါ့အထောက်အကူပစ္စည်းတွေဘလုံလောက်တဲ့တပ်ပနာတွေရှိတယ်။အဲ့ဒီအတွက်ဒေသရဲ့စနစ်ကျလုံနိုင်မှာမလားဆိုတော့ဆိုရင်ဒီတော့ကျွန်တော်တို့ပြောရှိပါတယ်။အကောင်းဆုံးကတော့အများဆုံးလူတင်တဲ့သူတွေကိုအများဆုံးလှုပ်ပေးဖို့နောက်တစ်ခုကအသက်အရွယ်ကြီးတဲ့သူတွေကျန်းမာရေးမကောင်းတဲ့သူတွေကိုအကြံစီစစ်ပြီးတော့အများဆုံးလှုပ်ပေးဖို့ဆိုတော့ချက်ချင်းလုပ်လို့ရပါတယ်
။လက်ဆေးပါလက်ဆေးပြီးမှဝင်ပ
ါပြီးခဲ့တဲ့တစ်ပတ်ကအင်းစိန်ကျင်းထောင်ကိုထောင်ဝင်စာသွားတည်ခဲ့တဲ့ကျင်းသားတွေရဲ့ဆွေမျိုးတွေနဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်။သူတို့တွေကကိုရိုနာဗိုင်းရပ်စ်ကိုအကျဉ်းထောင်လေးထဲမှာကူးစက်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။အင်းစိန်အကျဉ်းထောင်မှာသူမရဲ့အမျိုးသားကိုထောင်ဝင်စာလာတွေ့တဲ့မက်ခင်မျိုးအောင်က
ခုချိန်ကဒီလိုခုဒါထဲတော့ဝင်ရတော့မရှိဒီလိုကျမတို့အပြင်မှာပေါ့ဒီအပေါက်ထဲကိုမဝင်ခင်ကျမတို့ကတားတိုင်းနေအခုဒီရရင်လည်းအထဲတဲ့ဝင်ပြီဆိုဘို့ဝင်နေတော့သွားတယ်နီးကိုဒီနားမှာတိုင်းတယ်အဲ့လိုတိုင်းတယ်ခုသူတို့တော့ဒီယောဂနဲ့ပတ်သက်ပြီးတော့ခြင်းပြုတ်ရေတိုက်တယ်တဲ့ဟမ်ရောအထောင်သမားတွေကိုကိုရင်အောင်ပြန်လူတွေတော့မတောက်ဖြစ်ပါဘူးသူတို့ကတောက်နေရတယ်နေတိုင်းတိုက်တာတဲ့အခုအဲ့ဒါယောက်ျားလုပ်တဲ့လူကတော့ပြောလိုက်တယ်မိမအားတဲ့တောက်တယ်အင်းတောက်နေလို့အဲ့ဒီဥစ္စာလည်းတက်တဲ့သူကပြောတယ်
လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ဂျင်းပြုတ်ရီကကိုဗစ် -19 ကိုကာဝယ်ပေးနိုင်တယ်လို့ခေတ်စားနေပါတယ်။ကျွမ်းကျင်တဲ့ပညာရှင်တွေကအဲ့ဒီအချက်ကမမှန်ကန်ကြောင်းပြောဆိုနေပေမဲ့လည်းအကျဉ်းထောင်အပါဝင်နေရာတော်တော်များများမှာတော့ကြည်ကြည်ပြတ်ပြတ်ပေါ်ထွက်နေသေးပါ။ဒေါက်တာသူရင်လိုင်ဝင်းရှင်းပြတာက
ဂျင်းပြုတ်ရီကိုဖြစ်နိုင်တာကကျွန်တော်လုံးလို့ရတာကဒီကကူပူနေရဆိုရင်ထမချောင်းကျုံနေရဆိုရင်ဂျင်းပြုတ်ရီဆက်တယ်လေကူပူဆက်ဆိုတဲ့ခါကျတော့ကျွန်တော်ချွေးပွင့်အောင်သူ့ရဲ့ဒီပေါ်ပေါ်တန်ပြချအခုကတော့ညချဝအောင်ဒါပေမဲ့လေကြောင်းရှင်းဝအောင်ချွတ်ချက်လာအောင်တော့ကျွန်တော်လုပ်လို့ရလောက်တယ်။ဒါပေမဲ့ COVID-19 ကိုကြောက်တယ်ဆိုရဲအထောက်အထားတစ်ခုမှမရှိဘူး။ကျွန်တော်တို့ကစီးတစ်ခုပေါ့နော်ပစ္စည်းများတစ်ခုခုကကောင်းတယ်မကောင်းဘူးဒီရောကောင်းတယ်မကောင်းဘူးဆိုပြောဖို့အတွက်ကိုကျွန်တော်တို့ကနှိမ့်နေချီပြီးတော့ကျွန်တော်တို့ကဟိုပေါ့လေးလာချက်တွေလောက်ရတယ်ဒီအများကြီးနဲ့လောက်ရတယ်။အဲ့တော့တယောက်မယောက်မှာတက်တာရယ်ဒါမှမဟုတ်ဆယ်ယောက်လောက်မှတက်တာရယ်ဆိုရင်လောက်နဲ့ဝန်ဆောင်လုံလောက်တဲ့အထောက်အထားမဟုတ်ဘူး။အဲ့တော့အိုကျွန်တော် conclusion နဲ့ပြောရရင်တော့ဂျင်းပြုတ်ရီက COVID-19 မှာပေါ့ဟို symptomatic treatment တွေခဏကိုတက်တာရင်တော့တက်တာဖြစ်မယ်ဒါပေမဲ့ယောဂါကိုပြတ်ပြင်းစေတယ်ဆိုတော့အတူတူကြလုံးဝမရှိဘူးကျွန်တော်ဆိုရင်တော့ဂျင်းပြုတ်ရီတောင်းကြောက်တယ်ဆိုပြီးလူကြီးတိုင်းမှာဟာဒီယောဂါတိတ်မဆိုးပါဘူးလို့ထင်ပါဘူးဆိုတော့ကာဝယ်နည်းအဓိကပါအဲဆင်းရဲတွေကိုဘယ်လိုမှမသိဘာမှမသိရသေးတဲ့ဒေတာတွေရဲ့ဆင်းရဲတွေကိုအားကိုးနေတဲ့အစားကိုယ့်ကိုယ်ကာဝယ်နည်းအဓိကလုပ်ဖို့ပဲဒီကပါတယ်
အချင်းချောင်ရဲ့ဆေးရုံလေးမှာဆိုရင်တော့ဂရင်တွေကတပေးစီခွာထားတယ်လို့ဆိုပါတယ်။ပညာရှင်တွေကတော့လူတအူးနဲ့တအူးဟာအနည်းဆုံး၅ပေလောက်ခွာပြီးနေထိုင်မှုအကြံပြုထားပါတယ်။မက်စလာတတိယဘက်အတွင်းမှာတော့နေပြည်တော်မှာပြည်ထောင်ဝင်ကြီးဌာနကဥဆောင်ပြီးအချင်းသားတွေလျှော့ချဖို့အတွက်အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးအခုအချိန်ထိဘာထုတ်ပြန်ချက်မှမထွက်လာသေးပါဘူး။အဲ့ဒီစည်းဝေးကိုမြန်မာနိုင်ငံလွတ်ခွင့်ရေးကော်မရှင်ကကိုယ်စားလှယ်လဲတက်ရောက်ခဲ့ပါတယ်။အဲ့ဒီကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးလာမြင့်က
အဓိကကတော့အဲ့ဒီမှာကတော့တို့ကတော့အကျဉ်းသားတွေလွတ်ဖို့ကိစ္စစီစစ်တာလေ။စီစစ်တာတော့ဘလို့မူနဲ့တော့ကောင်းမယ်ဆိုမူတမလောက်တင်ပြဖို့ပြင်ဆင်နေတာလေ။ပြီးတော့အန်ဂေရိုကတော့အကျဉ်းဆောင်တွေစစ်စင်တော့သူဒီတစ်ခေါက်လွတ်တင်တော့ပါကင်းရနဲ့မပါခဲ့တဲ့လူတချို့ရှိခဲ့တယ်။အဲ့ဒီလိုကိစ္စတွေတင်ပြတာရှိတယ်။နောက်အန်ဂေရိုကကြံပေးတာတော့ဒါရီယာတွတ်တာအင်္ဂရုပြန်ပြီးတာပြောတာပေါ့နော်အဲ့ဒါတော့ဒါလဲဆိုတော့သူတို့လောက်တာမလောက်တာတပိုင်းတော့အင်္ဂရုကတော့လွတ်မဲ့တူဘူးလွတ်မဲ့ဆိုရင်လွတ်မဲ့တူဘာဖြစ်လို့နှစ်ဆန်းပြက်ကြီးစောက်ပါလဲသိတယ်မလားဖြစ်နိုင်တယ်အပြင်မှာလောက်ရကန်ရတာသူတို့တဲ့ထိမ့်မောရလူတာပေါ့နော်သူတို့ဆွတ်လိုက်ပြီးတိုင်းနဲ့ပြီးသွားတာမဟုတ်ဘူးလေသူတို့ကဟိုညာစင်းကိုကျူးလွန်တာကြီးသူတို့ဆွတ်လိုက်ခါမှာသူတို့ကပြီးလို့ဒုက္ခပေးတာမျိုးမဖြစ်ဖို့ရဘူးလို့ပေါ့အဲ့လိုကာဝမှုဆိုလုံမှာပေါ့နော်ဆွတ်ကြဆွေမဲ့လို့ဒါပေမဲ့အင်္ဂရုကတော့ဖြစ်နိုင်ရင်ပေါ့ဖြစ်နိုင်ရင်တော့သူတို့ဘာလို့နှစ်ဆန်းတည်းပြီးစောင့်မလဲဒါကတော့ကိုယ့်အကူနိုင်ငံကြီးကသုံးချက်နိုင်တဲ့ကိစ္စပဲလေ
လက်ရှိအချိန်မှာတော့အကျဉ်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကတော့လူငင်းချမ်းသာခွင့်ကိုစောင့်မျှော်နေသေးပါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကြည့်နေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ရဲမော်စာနီနဲ့ Diane James တို့ဖြစ်ပါတယ်။တို့အတန်ပတ်စင်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ Good afternoon, Mr. Nigan Sisin ကိုတင်ဆက်ပေးကြပါမယ်။ COVID-19ဒီဝချင်းရထုတ်လွှင့်နေကြတရက်လီလိုင်းစီစဉ်စာသကဝိုင်းဆွေးနွေးကမ်းကိုတော့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်လုံးကြီးဒေါက်တာရန်မျိုးသိန်းတို့နဲ့အတူကျွန်တော်အောင်လုံးဆွေးနွေးတင်ဆက်ပေးထားပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောအကြောင်းနိုင်ငံတကာမှာဆွေးရည်အဥဆောင်မှုကိုစမ်းသပ်ဆင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါရဲ့ဆင်ခေါ်မှုကိုဘာတော်ကဆွေးရည်ပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်မြန်မာနိုင်ငံမှာရော COVID-19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေရတဲ့ဟာအားရချင်းနဲ့လောက်ဆရာချင်းနေမှာရှိနေပါရဲ့လားဆိုတာတွေကို VOE ရဲ့စနေနေ့စကားဝိုင်းမှာဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငယ်ဒေါက်တာရမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဦးရသုံးသပ်ချက်တွေကိုဆွေးနွေးစီခြင်းပါတယ်ဒီပြဿနာကိုကန့်ကွဲနေရမှာပေါ့လေတော်တော်များထောက်ပြတာရှိပါတယ်နိုင်ငံတကာမှာလည်းပြောတာတိုင်းမြင်ပေါ့နော်ချိန်ကိုက်ဖို့ကအရေးကြီးတယ်ဟိုဥမာအမေရိကန်မှာဆိုရင်လည်းသမ္မတထရန့်နှစ်လလောက်ကြိုပြီးတော့အချိန်ရရတဲ့အတိုင်းပြင်မထားဘူးဆိုပြီးတော်ဝေဖန်ခံရတာရှိတယ်ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိအောင်အတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေဆိုတော့ဟိုတခြားနိုင်ငံတွေဆိုင်ဒါတစ်ချိန်ထဲမှာချိန်ပိုရတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေနဲ့ပေါ့လေကြိုတင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်းမြင်ကိုက်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးရှိရလားကွန်တင်ရေယူရသုံးသပ်ပြီပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရုတ်နိုင်ငံကဘူဟာမာယောဂါစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတာပေါ့နော်စတော့တွေ့တဲ့အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ April ရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ကျွန်တော်တို့ချိန်ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပေချာတော့မသိဘူးပေါ့နော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာလောက်ပဲမြင်ရတဲ့အနေအထားမျိုးဖြစ်တဲ့ကျွန်တော်တော့ကူးဆက်လာမယ်ကောက်ကွယ်မယ်ဆိုတဲ့အနေအထားပဲယူဆပါတယ်။ဆိုတော့ဒါပေမဲ့အခုနေ့ထားမှာတော့၄လလောက်ကြာတဲ့အခါမှာအကုန်လုံးဒဏ်ရမောက်ဆုံးပါပါတယ်။စီးပွားရေးလူမှုရေးဒီကြောင်းခီးသွားလာရေးကျွန်တော်တို့ logistic တည်ယူပို့ဆောင်ရေးအစလို့အကုန်လုံးထိပါတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ပြီးတဲ့အခါကျတော့ဟိုတည်ဆုံရတဲ့လူအကြီးအကျယ်ပေါ့နော်။ဆိုတော့ဒါတွေကဆလို့ကြည့်လိုက်လို့ရှိရင်လည်းတော့ဟိုညားလာတဲ့ဒီသာစိုးရိမ်စရာအနေထားမျိုးကြီးဖြစ်လာတယ်ပေါ့နော်။ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးလေ။ဟိုတကယ်ဟိုကမ္ဘာအခြားပြည်ပြဿနာကြီးဖြစ်လာပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့ဒီဒေါက်တာရံမျိုးသိရဲ့အမြင်ကိုလည်းသိချင်ပါတယ်ခင်ဗျ။ဟ
ိုကျွန်တော်ရဲ့အမြင်ကတော့ဒီ COVID-19 ပေါ့လေ။ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေ။ဒီကျူတင်ပြည့်စုံမှုအပိုင်းမှာကျွန်တော်တို့အားနည်းခဲ့လို့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟလာကျွန်တော်တို့ကုသရေးဘိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့เนาะဟိုကျူတင်ကာကွယ်တဲ့ပစ္စည်းတွေကိုเนาะဒီအစိုးရရဲ့အကြမ်းမရေးဝန်ကြီးဌာနကနေเนาะကျူတင်စုဆောင်ပြီးတော့เนาะစနစ်တကျပေါ့လေဒီဖြန့်ဝေထားရှိနိုင်မှုအပိုင်းမှာကျွန်တော်လေးကိုအားနေခဲ့တယ်လို့မြင်ပါလေ။အဲ့တော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်ကျွန်တော်တို့ဒီဥမာ PPE အပါအဝင်ကျွန်တော်တို့ဒါဒီဟို mask တွေအပါအဝင် เนาะเออအဖက်ဖက်မှာလိုအပ်ချက်တွေအားလည်းချက်တွေတော်တော်လေးရှိတယ်တွေ့ရပါတယ်เออအထူးသဖြင့်ဒီအစိုးရဈေးရုံတွေမှာဆိုလို့ရှိရင်လည်းလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့เนาะဒီဆရာဝန်ကြီးတွေကိုယ်တိုင်ကဟိုအသေးစိတ်သက်ရှိရှိနေပေါ့လေเนาะအလှခန္ဓာတစ်မျိုးကိုယ့်အိထဲကစိုက်တာတစ်မျိုးနဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့အခြေအနေကတော့လက်ရှိအခြေအနေပဲလို့ကျွန်တော်အမြင်ပါတယ်အဲ့တော့ဟိုတကယ်တမ်းကတော့ဟာဒီယောဂါဟာကျွန်တော်တို့နိုင်ငံရဲ့အင်ဒီဂျန်တရုတ်နိုင်ငံကနေစပြီးဖြစ်ခဲ့လို့ကကျွန်တော်တို့နိုင်ငံမှာတော့လိုအပ်တဲ့ကျူတင်ပြင်ဆင်မှုတွေလိုအပ်တဲ့အသိပညာပေးမှုတွေတော့လိုအပ်တဲ့စုဖွဲ့မှုတွေကိုစနစ်တကျလုပ်နိုင်ခဲ့မယ်ဆိုရင်တကယ်တမ်းဒီယောဂါကိုကိုယ့်နိုင်ငံကိုရောက်လာတဲ့အချိန်မှာလည်းကိုယ့်ဘက်ကလာအစင်းသိဖြစ်ပြီးတော့ဖယုတ်ဖျက်ရေဆိုင်ရတဲ့အနေအထားမျိုးမဖြစ်နိုင်ဘူးလို့မြင်ပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂကျေးဇူးပါ။ဆိုတော့ဒီအခုအစိုးရရဲ့ထုတ်ပြန်ချက်တွေအရဆိုရင်ပေါ့လေအခုပြည်တွင်းထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာအကူတဲ့လူတွေကပြပလာတဲ့လူတွေကအများစုဆိုတဲ့သဘောမျိုးတွေ့နေရပါတယ်။ဆိုတော့ဟိုဒါကလည်းစင်ကာပူတစ်ခုလို့ဖြစ်မှာထင်ပါရဲ့။အထူးသဖြင့်ကျွန်တော်တို့ဆီမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်များပြန်လာတဲ့အချိန်ဆိုတော့ဒီလူတွေကိုဟိုထိုင်းရသိမ်းရတယ်ဆိုနည်းတဲ့ဝင်တော့ဝင်ဖို့လည်းမဟုတ်ဘူးလေ။ဆိုတော့ဒီလိုပြပကနေပြန်လာတဲ့သူတွေကိုစစ်တာဆေးတာဒီစောင့်ကြည့်တာမျိုးတွေလို့စီမံနေရရောဟိုလက်တလုံးမှာလုံလောက်တဲ့အခြေအနေမျိုးတွေ့ရရလားကော်မင်း။
ကျွန်တော်တို့အတွက်အကြီးဆုံးပြဿနာကတော့ဒီထိုင်းနိုင်ငံမှာအခုလို shut down ပေါ့ပိတ်ချလိုက်ရဲ့ဆိုရင်ခိုင်းရရှိတဲ့မြန်မာလူထုမားကြီးဒီဘက်ကိုလုံးရင်းနဲ့ပြန်ဝင်လာမယ်ဆိုရတာဒီမှန်တဲ့တယ်မှာလုံးဝမပါဘူးကျွန်တော်မြင်နေတာဆိုတော့အခုနေထားမှာတော့ဝင်လာတဲ့သူတွေကမေယာပေါင်းစုံကိုပြန့်ကျဲသွားတယ်ပြီးတဲ့အခါကျတော့သူတို့ကိုထိန်းချုပ်ကင်တွယ်တဲ့ဒီထားမှာလည်းဟိုတကြောင်တကာတာသူရတဲ့ပုံစံပေါ့နော်ဟိုသင့်တယ်လို့ဆောင်ရွက်နေကြတဲ့အနေအထားဖြစ်တာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒါနဲ့တစ်ဆက်ဆက်တဲ့ပေါ့လေကျွန်တော်မေးချင်တာကတော့ဟိုလူမှုရေးပြဿနာတွေပေါ့နော်ဟိုပြီးရဲ့ရက်ကပဲဒီဘန်ကောက်ပို့စ်သတင်းစာမှာသတင်းတစ်ပုဒ်ပါလာတွေ့တယ်ဒီဟိုထိုင်းနိုင်ငံပြန်လာတဲ့မြန်မာတယောက်ကိုသူ့ရွာအဝင်မခံလို့ရွာပြန်ကဟိုတစ်ပင်ပေါ်မှာယာယီတဲထိုးနေရတယ်ဆိုတော့ဟိုသတင်းဘန်ကောက်ပို့စ်မှာရေးထားဖတ်လိုက်ရပါတယ်ဒီလို social stigma ပေါ့လေဒီရောဂါကြောင့်လူမှုရေးအရဟိုဝိုင်းပယ်တာမျိုးတွေရောဟိုမြန်မာနိုင်ငံမှာဘယ်လောက်ဒီကြေကြေပြင်းပြင်းဖြစ်နေလဲကျွန်တော်တို့တချို့သတင်းတွေကြားပါတယ်ဒီတက်ဆိုင်ရာအာဏာပိုင်တွေကအစပေါ့လေရတဲ့ရွာတွေမှာလက်ခံမှုပါ냐ဆိုပြီးတို့ဖျက်ဖျက်ပြပြပြောနေရတယ်ဆိုတော့အပိုင်းမျိုးတွေရှိနေဆိုတော့ဒီလိုလူမှုရေးပိုင်းအရာစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ရှိသူတွေဘက်ကဘယ်လောက်ထိပြင်ဆင်ထားရလဲရှိလဲဘယ်လောက်ထိစိန်ခေါ်မှုတွေဖြစ်နေလဲကိုအမြင
်ဒီပြဿနာလည်းကြီးရဲ့ကြီးရဲ့ဆိုတာကဟိုကျွန်တော်တို့ကဒီယောဂအကြောင်းသိပြီးချက်ချာနားမလည်နိုင်ကြီးတဲ့ချိန်မှာပေါ့နော်ဆိုတော့ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြောမယ်ဆိုရင်လူတရာကူးဆက်မှာပေတဲ့ရာခိုင်နှုန်းက300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပါတယ်အများစုကမပြေပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာကအခုမြင်တာကဟိုမခွန်လေတော်တော်ကြီးကိုကြောက်ပြီးတဲ့အနေအထားဖြစ်နေတာပေါ့ဗျာဖြစ်နေတဲ့အခါကျတော့ခုနပြောတဲ့ stigma ပေါ့ဟိုမခွန်လေဒီလူကိုလုံးဝဖယ်ကျင်တာလို့လုံးဝရှုံချတာစသဖြင့်ဒီလိုပြဿနာမျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီချက်စာလို့ရှိရင်ကျွန်တော်စိုးရိမ်တဲ့ပြဿနာကတော့သူဖြစ်ဖြစ်ဒီစီးပွားရေးရိုက်ခတ်မှုပြဿနာဗျာကျွန်တော်အခုကျွန်တော်တို့ဒီမှာဒီပြဿနာစပြီးတော့ကြုံနေရတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီလိုကိစ္စတွေအဓိကဘာကြောင့်ဖြစ်နေရလဲဟိုကျမ်းမာရေးအသိပညာပေးတဲ့အပိုင်းမှာအားနည်းလို့လားဟိုဘာတွေဒီလိုပြဿနာတွေမကြုံရအောင်ဘာတွေလုပ်ဖို့လိုမလဲကိုရမျိုးသေ
းအဲကျွန်တော်အမြင်ကတော့အခုကျွန်တော်တို့စီမှာတိတိတတ်တအားနည်းတာဘာလဲဆိုတော့သတင်းထုတ်ပြန်မှုအပိုင်းမှာအဲ့တော့သတင်းထုတ်ပြန်မှုအပိုင်းကအားနည်းတဲ့အခါကျတော့လူတွေကဟိုကောလာဟလတွေရောကြားတဲ့သတင်းတွေရောဒီပုံမှာယုံကြည်ကြတာတွေများတယ်အဲ့တော့ဘလောက်ပဲဟလာတာဝန်ရှိသူတွေကပညာရှင်တွေကဆရာဝန်တွေကကောလာဟလတွေကိုမယုံပါနဲ့ဟလာမှန်မှန်သတင်းတွေကိုမယုံပါနဲ့လို့ဘလောက်ပဲပြောပြောအောက်ချီသာမန်ပြည်သူလူထုရှားမှာကအဲ့ဒီသတင်းတွေအဲ့ဒီအတန်တွေကိုအတိုင်းအတာတစ်ခုထိယုံကြည်ပြီးတော့စိုးရိမ်မှုတွေမြင့်တဲ့မြင့်လာတဲ့အနေအထားမျိုးတွေကိုတွေ့ရတယ်အဲ့တော့အဲ့လိုအခြေအနေတွေကိုတကယ်ခရီးရရောကုစားနိုင်ဖို့ကတကယ်ဖြစ်နေတဲ့အခြေအနေမှန်နေဘူးတော့အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနအနေပြီးတော့အချိန်နဲ့တည်ငြိမ်တည်ငြိမ်ညှိထုတ်ပြန်ပေးနိုင်မယ်ဆိုရင်အတိုင်းအတာတစ်ခုဒီခြေဖြတ်နိုင်လိမ့်မယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တုံးတဲ့လူကဟာတန်း20ကျော်လောက်ရှိတယ်။အဲ့တော့တကယ်တမ်းပြောရင်ဒီတည်ငြိမ်တွေကလူတွေက Facebook ကနေပဲဒီတည်ငြိမ်တွေကိုသိနေတာဖြစ်တယ်။အဲ့ဒီအခါကျတော့ လားပြန်တိုင်းဝင်ကြီးဌာနကျမရေးဝင်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြေးညီတင်းမှန်တွေကိုဆက်တိုက်တည်ပေးနိုင်မယ်ဆိုရင်အဲ့ဒီတင်းတွေကိုအကိုးကားပြုတ်ပြီးတော့ဟာပုဂ္ဂလိကသတင်းစာတွေသတင်းမီဒီယာတွေကလည်းစစ်ပွားသတင်းတွေကိုပြည်သူလူထုကြားမှာအထင်းရောက်ရောက်နဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟာကောလာဟလတွေသတင်းအမှားတွေကိုရှော့ချနိုင်ပြီးတော့ပြည်သူလူထုကြားမှာလည်းမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟာကြောင်းကျိုးစီရော်မှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုရှော့ချနိုင်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အဖြစ်ပေါ့ဥပမာနောက်ဆုံးဥပမာဖြစ်စဉ်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်ပြောင်းအောပါလမ်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်ကျုပ်စိတ်ယုံပို့ရေအဒီတင်းကဟိုကျမရဲ့ဝင်ကြီးဌာနရဲ့ Facebook ကလည်းမတွေ့ရဘူးကျန်ကြရေးဝင်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူးဒါပေမဲ့သာမန်ပြည်သူတွေဈားထဲမှာဒီတင်းဟာ Facebook ကနေတစ်ဆင့်အကြီးအကျယ်ပြန့်ပြီးတော့အပုံလိကတင်းစာတွေကဒီတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံတင်းပြေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဘာပြောင်းနေလဲဆိုတော့ပြန်ကြိုင်းဝင်ကြီးဌာနကျမ်းမာရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်မှုကပြောင်း။အဲ့ဒီအခါကျတော့ခုနပြောတဲ့ကောလာဟလထုတ်ချင်တဲ့လူတွေဟာမမှန်သတင်းလုံးချန်သတင်းလုံးချန်တဲ့လူတွေအတွက်အခွင့်ကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်။အဲ့တော့နောက်တစ်ခုကလည်းဘာလဲဆိုတော့အဒီပြင်းဒီအချိန်ထိဟလာကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရတဲ့သူအယောက်20ရှိပြီ။အမေမဒီလေးဒီချိန်ထိကျမရေးဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူးဒုတိယဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူးပြန်ကြားရေးဝင်ကြီးလည်းမတွေ့ဘူးပြန်ကြားရေးဒုတိယဝင်ကြီးလည်းမတွေ့ဘူးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းတဲ့ဒါမျိုးမလုပ်ဘူးအဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျင်ဟာကွန်မြူနစ်စနစ်ကိုကျင့်သုံးတဲ့လာဝနိုင်ငံမှာတော့မှကျမရေးဝင်ကြီးဌာနဒုတိယဝင်ကြီးကိုယ်တိုင်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးဘေးကွန်းနဲ့ဖြေကြားတာမျိုးလုပ်နေတဲ့ခေတ်ကြီးမှာနော်ဒီမိုကရေစီစနစ်ကိုတွားနေပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာအဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောဟလာပြန်ကြားရေးဝန်ကြီးရောအချမ်းပါရေးဝန်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့ဘေးကွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတုံ့ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါ
โอเคสรุปโคเรียမျိုးသားဒီနေရာမှာတရင်ဟိုအချက်လက်ပြန်ပြူတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောကြတာတကူကတော့ Facebook ပေါ်မှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဆက်ဆက်ကြီးရဲ့စာမျက်နှာတခုဖွင့်ပြီးတော့လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးရတယ်ပြောဆိုရတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာကိုဘလောက်တိုင်းတာဒီဒီလိုဟိုတရင်ဖြန့်ချီမှာထောက်ကူဖြစ်မယ်လို့ယူဆလဲ
အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီ April 1ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲတိုးတော်လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟာဘလောက်ထိအချိန်နဲ့တပြေးညီဟာသတင်းတွေကိုတင်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘလောက်ထိဟာကြေကြေပြန့်ပြန့်ထိထိရောက်ရောက်နေတုံ့ပြန်နိုင်မလဲဒါပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ခုကတော့ဒီဟိုမေးချင်တာတော့ဟိုလူတွေဟိုပညာပေးတဲ့အပိုင်းပေါ်လေအခုအချိန်မျိုးမှာဥမာကျွန်တော်တို့ဒီအမေရိကန်မှာဆိုသူဟိုဒေါ်နယ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုသတင်းစာရှင်းလင်းမှုမှာထွက်ပြီးရှင်းပြနေရတာရှိပါတယ်အလားတူပဲဟိုတခြားနိုင်ငံတော်တော်များများလည်းဒီလိုပဲနေတူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေတာဖြစ်ရှင်းတာလည်းရှိပဲအခုရှိရမြန်မာနိုင်ငံကတော့ဟိုကျန်တဲ့နိုင်ငံတွေလောက်မစိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါမှလည်းဘလူးဝဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာအချက်လက်တွေပေးဖို့လိုအပ်ချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုသတင်းအချက်လက်ပဲဖြစ်ဖြစ်လူတွေကိုကျမရဲ့ပညာပေးတဲ့အပိုင်းပါပဲဖြစ်ဖြစ်လက်တလုံးစောင့်ရနေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုရင်လုံလောက်တယ်လို့ပြောနိုင်ရလားကောမြင်။
အဲဒီလိုဗျဟိုကျွန်တော်ဒီတလုံးမှာဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်။ဆိုတော့ဒီလိုကာလမျိုးမှာရေးကြည့်တာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါ။တော့ဥဆောင်ရဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုပ်နေတဲ့လူတွေရဲ့ဈာထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်။ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေက trust ပြောနေရတယ်မဆိုးရင်ဘူးပစ္စည်းတွေအလုံးလောက်ရှိပါလေနောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်သားသားလုပ်ပေးမယ်စသဖြင့်ပေါ့ဗျာဆိုတော့ဒါတွေပြောရတယ်ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာအဲ့လိုပြောသလားဆိုရင်ဒီခေါင်းဆောင်ပိုင်းကအောက်ခြေနဲ့အဆက်အွယ်ကဟိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရတယ်ဗျာတော့အခုဒေါ်အောင်ဆန်းစုကြည်ကသူတို့မချသေးခင်ကကျွန်တော်တို့ဟို Facebook page ထောင်တယ်ပေါ့ဗျာအောက်ခြေနဲ့ပို့ပြီးတော့ဟိုလွယ်လွယ်ကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပို့တက်လာအောင်ဘယ်လိုလုပ်ပြင်လဲပေါ့နော် ကျွန်တော်တို့ကကြတော့လိုအပ်နေတဲ့အောက်ခြေမှာကြဥမာငတ်နေတယ်ငတ်နေတဲ့အခါမှာကျတော့ခေါင်းဆောင်လုံးနေတဲ့လူကဟိုပါဇက်နဲ့စီးခံကြပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့တကယ်လက်တွေ့ရုပ်ဝတ္ထုပစ္စည်းတွေလည်းလိုက်လာဖို့လိုမဲ့အနေထားရှိပါတယ်က
ဟုတ်ကဲ့ဟိုနောက်တစ်ပိုင်းရပေါ့လေဒီသတင်းချက်လေးထုတ်ပြန်တဲ့အပိုင်းနောက်ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီအပိုင်းမှာပဲကောင်းသူကြီးလည်းတွေ့လိမ့်မယ်ထင်ပါတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာဒီ video တွေထွက်လာတာတွေ့ပါတယ်ဟိုကျမ်းမာရေးဝန်ထမ်းတွေကဒီပြန်လာတဲ့သူတွေကိုဟိုဟိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်လက်ပေါ့နော်ကိုယ့်ဟာကိုဟိုဟိုတန်းနဲ့မြန်မာအိမ်ထဲမှာနေဖို့ဆိုပြီးတော့ပညာပေးတာမျိုးနောက်ပြီးတော့ဟိုလမ်းဟိုသွားရလာတဲ့လူတွေကိုလမ်းမှာအချမ်းမကြီးကစစ်တာဆေးတာမျိုးတွေကိုဒီတက်ဆိုင်ရတယ်လို့ပြောလေကာယကံရှင်တွေကရရန်ပြပြနဲ့တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူချားမှာအချမ်းမကြီးအတိပေးနိုင်မှုအပိုင်းကဟိုအားနဲ့ဟိုလို့ညာပြောနိုင်သလားအခုကဘယ်လိုပြောမလဲလူတွေပူပေါင်းဆောင်ရွက်မှုကလည်းအားနဲ့နေတယ်ဆိုတော့ဟိုဒါတွေကပညာပေးတဲ့လူတွေမှာလုံနေရလားဒါမှမဟုတ် public ဘက်ကအများပြည်သူဘက်ကဒါနဲ့ပတ်သက်လို့ဟိုနားလည်မှုပိုင်းတွေအားနဲ့နေရလားဘယ်သူဘက်ကလိုအပ်ချက်တွေရှိနေလဲ
ကျွန်တော်မြင်တာဒီလိုရအခုတလုံးမှာပေါ့နော်ဆိုတော့ FM radio ဖွင့်လိုက်လို့ရှိရင်လည်းဒီသချင်းတွေကြားပါတယ်ညောင်ရုံးမြေသားကြားဖွင့်လိုက်လို့ရှိရင်လည်းတမလို့ဘက်ကရောဒီအရက်ဘက်ကရောအခုကဒီပညာပေးမှုတွေတော်တော်ကြီးကြီးပြည့်ပြည့်ကြီးလောက်လာတဲ့အနေအထားရှိပါတယ်ရှိပေမဲ့လည်းကျွန်တော်မြင်တာကဟိုအောက်ခြေပြည်သူရဲ့ဟိုခံယူချက်ပေါ့ဗျာချက်ချင်းပြောင်းသွားမလားပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်နည်းနည်းအချိန်ယူအောင်မယ်လည်းထင်တယ်ဆိုတော့တချို့ကိစ္စတွေမှာတော့အာနာဇက်လည်းသုံးဖို့လူကောင်းလူလိမ့်မယ်လို့တော့ထင်တယ်ဗျာ
ဆိုတော့ဟိုနောက်တစ်ပိုင်းကျွန်တော်ဆွေးနွေးချင်တာကတော့ဟိုစီးပွားရေးအပိုင်းပေါ့နော်အခုဆိုရင်ဒီလုပ်ငန်းကံကံနေပိတ်ရတယ်နောက်ထပ်လည်းစေရုံလေးရုံနေပိတ်ရမယ်အလားလားလည်းရှိနေပါတယ်နောက်အလုပ်သမားတွေအခုရန်ကုန်မှာဆိုပဲဟိုတိုင်းနဲ့ချီပြီးလောလောဆယ်ဟိုအလုပ်လုပ်မဲ့ဖြစ်နေရရှိတယ်ဆိုတော့တခုရှိတာဒါတွေကနိုင်ငံတော်တော်များများမှလည်းကြုံရတဲ့ပြဿနာပါဒီအမေရိကန်မှာတော့မှပဲဒီအလုပ်လုပ်မဲ့ထောက်ပံ့ရေးတောင်းတဲ့လူဟို6တန်း6တန်းရှိရဆိုပြီးဒီဘက်ထက်မှပဲသတင်းထုတ်ပြန်ထားပါတယ်ဟိုဒေါ်ဆန်းစုကြည်ရဲ့ဒီမကြလေးနှောင်းကမင်းငုံထဲမှာတော့သူပြောဆိုရတာရှိပါတယ်ဒီစီးပွားရေးရထိခိုက်မှုအနည်းဆုံးဖြစ်အောင်စီစဉ်ထားတယ်အလိုအဆောက်လုပ်ငန်းတွေကိုချင်းဝင်ပေးတာမျိုးနောက်အလုပ်သမားတွေကိုလုခပေးနိုင်အောင်စီစဉ်ထားတာမျိုးတွေရှိတယ်ဆိုပြီးပြောပါတယ်ဟိုအသေးစိတ်အစီအစဉ်တွေတော့မသိအောင်ပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာတခုရှိတာငကိုရဲလူမှုဖူလုံရေးလို့စီမံမျိုးတွေတိတ်လေအားကောင်းတာမဟုတ်တော့အခုလက်ရှိကြုံနေရတဲ့အခြေအနေနဲ့လုံလောက်နိုင်မှာမလားဆိုတော့ဒီလိုပြဿနာမျိုးတွေကြုံလာရင်ရောဘာတွေပြင်ဆင်ထားဖို့လိုမလို့ကိုရံမျိုးသိန်းယူဆတယ
်အခုလက်တော်အခြေအနေမှာကျွန်တော်တို့ဒီ covid ပေါ့လေ19ပေါ့ corona virus ကူးစက်မှုဟာအင်မတန်မှဆိုးရင်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ့လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအကျက်သေးတွေကလည်း short တွက်လို့လုံးဝမရတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တော်ကျွန်တော်ဟဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်သွားလာနေတဲ့အချိန်မှာကျွန်တော်နှီးဆက်ဆုံးမေးဖြစ်တာကကျွန်တော်တို့တက္ကစီမောင်းတဲ့လူတွေတက္ကစီမောင်းတဲ့လူတွေရဲ့ဝင်ငွေဟာဟို85ရာခိုင်နှုန်းလောက်ရောကြောက်ပါတယ်အဲ့တော့အရင်တော့ဟဲ့လား4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ1000လောက်ကိုမနည်းရှာနေရတဲ့အနေအထားမျိုးဖြစ်သွားတာကိုတွေ့ရတယ်အဲ့တော့တချို့ဆိုရင်ဟဲ့လားကားပြန်အပ်တယ်တချို့ဆိုရင်ဒီကျွန်တော်တို့အုံနာချေးကို short အမိတိုင်းရတာမျိုးတွေဖြစ်လာအဲ့တော့ဒါတက္ကစီမောင်းနေဆိုတဲ့လူတွေဟာစိတ်ပြီးကြက်သေးတဲ့အထဲမှာမပါဘူးအများစုပါနော်အဲ့ဒီတိုက်စီမောင်းတဲ့လူတွေလည်းကြက်သေးတဲ့လက်လုံးတဲ့စားတွေရှိပြီးတယ်အဲ့တော့အောက်ခြေလက်လုံးတဲ့စားတွေတနည်းလုံးမှတနည်းစားရမယ်ဟဲ့လားဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ခွဲနိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေကတနည်းလုံးမှသူတို့ရဲ့ဘဝတနည်းစားအဲ့တော့သူတို့နေ့စဉ်စားတောက်ဖို့အတွက်ကဘယ်လိုလုပ်မှာလဲအဲ့ဒါကြီးမားတဲ့စိတ်ခေါ်မှုတစ်ခုဖြစ်လာအဲ့တော့အစိုးရအနေနဲ့ဟဲ့လားဒီတနည်းလုံးဟုတ်တယ်စားရည်အတွက်ဘာလို့စိတ်ဆင်းမလဲအဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာဟာအရေးပေါ်အခြေအနေမှာနော်ဒီခုနပြောတဲ့ဆင်းရဲမွေးတည်မှုဓာတ်ကိုခံနေရတဲ့ပြည်သူတွေအတွက်ကိုဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကဟာလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟာလာစီးပွားရေးလုပ်ငန်းတွေကိုဟာချင်းငွေထုတ်ပေးမယ်ဆိုတာဒါကြိုးစားမယ့်ကိစ္စအဲတိုးတော်လေးပဲဒီချင်းငွေထုတ်ပေးမယ်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းစဉ်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့နော်ခက်ခဲနေမယ်ဆိုရင်ဒီချင်းငွေပေါ်မှာနော်ဟိုလုပ်ငန်းရှင်တွေရဲ့စိတ်ဝင်စားမှုကကျော့ကျသွားနိုင်တယ်လို့မြင်ပါတယ်အဲ့တော့တကယ်တမ်းကတော့ဟလာအစိုးရကြီးရွယ်တာလေဟိုလုပ်ငန်းရှင်တွေလစာပေးနိုင်မှုကြီးရွယ်တယ်ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းငွေမျိုးတွေကိုဟလာဟိုစ
Okay, so now to go a level.
ဒီစီးပွားရေးနဲ့ပဲဆက်ဆက်ပါတယ်ဟိုကျွန်တော်မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုအတည်ပြုလိုက်တဲ့အချိန်မှာပဲဟိုလူတွေကအလူရဲ့ဈေးဝယ်ရတယ်စုဆောင်းတာတွေမျိုးတွေကြုံခဲ့ရတယ်ဟိုဒါမျိုးတွေကနိုင်ငံတော်တော်များများလည်းဟိုကြုံခဲ့ပြီးပါပြီဟိုတရုတ်နိုင်ငံအစအမေရိကန်အစုံပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကွန်ပျူတာပြတ်တာမျိုးဈေးတက်တာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကျင်းပနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်မှုအစဉ်စိတ်အခြေအနေမှာဘယ်လောက်ထိများရှိလဲကောမင
်းဒီလိုပြကိုကျွန်တော်တို့နိုင်ငံကစဘာဆိုင်ပြတဲ့နိုင်ငံဆိုတော့ရေဘူးကအဖြစ်တော့ဟိုဆာစဘာပို့ရတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့လေစဘာကဟိုဆိုင်မယ်ဆိုလို့ရှိရင်တက်တန်းတူရပြ3လလောက်တော့နောက်ကစဘာတဲ့ထပ်ထွက်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်အတွက်ကကျွန်တော်တို့မစိုးရရဘူးဆိုတဲ့အနေထားပါဆိုတော့ဒါပေမဲ့လေပြဿနာကဘယ်လိုဖြစ်တတ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါမှုဆိုတဲ့ဟာကအထူးသဖြင့်ဒီ mis management ပေါ့ဗျာစီမံခန့်ခွဲမှုလွဲတဲ့အချိန်မျိုးတွေမှာဒီခုနစာနာရေးခါရှာပါမှုတွေဖြစ်တာပဲနောက်တစ်ခါကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့ကလှုပ်အားရှိရဲ့လှုပ်နိုင်တယ်ဒါပေမဲ့လှုပ်ရှားလှုပ်တွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့အဆမရှိတော့ဘူးတော့ဆိုတော့ဒီလိုနေသားတွေကြုံရတတ်တယ်ဆိုတော့အဲ့လိုနေသားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်သားသလားဆိုလို့ရှိရင်အခုချိန်ကြီးတော့ကျွန်တော်မတွေ့သေးဘူးဗျာ
ဟုတ်ကဲ့ကောင်းသူငယ်အခုလို့ဆွေးနွေးပြတဲ့ကျေးဇူးပါပါဝင်ဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိဥပဒေသူငယ်နဲ့တော်ရရှင်နေအားလုံးလည်းထူးခြေစွပ်တင်ပါတယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုတော့ view မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိအစီအစဉ်နဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00အထိအစီအစဉ်မှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
view American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါမယ်ကမ္ဘာ့ကပ်ဘေးဆိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်း1000ကျော်နဲ့သေဆုံးသူပေါင်း9800ကျော်သွားခဲ့ပါပြီ။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်ကနေစတင်ဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း200ကျော်မှလက်ရှိကူးစက်ပြန့်ပွားနေပြီးတော့အမေရိကန်ပြည်ထောင်စုမှာအများဆုံးနဲ့ကူးစက်သူ28000ကျော်သေဆုံးသူ9000နီးပါးရောက်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုံ့ဆော်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစည်းတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုတယ်လို့သမ္မတဒေါ်နယ်ထရမ့်တောက်ကြနေကပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ဟာမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားတာပါ။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရတဲ့ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းသမ္မတထရမ့်တောက်ကြနေကပဲလက်မှတ်ရေးထိုးသွားပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေကိုလှောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့တဲ့မှောက်ခိုဈေးကွက်ကိုတားဆီးဖို့အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအင်ဂျီနီယာအကြံပေးကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပထမဦးဆုံး100ကျော်သွားတဲ့အနေနဲ့ဒီကနေ့မှာနောက်ထပ်ပိုးကူးခံရသူ118ဦးရှိတယ်လို့ NHK သတင်းဌာနကကြေညာပါတယ်။အခုဆိုရင်စုစုပေါင်းဂျပန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ191ဦးထက်မနည်းရှိသွားပြီလို့အာနာဘိုင်းတွေကလည်းအတည်ပြုပါတယ်ဒီလိုမျိုးတိုကျိုမြို့ပေါ်မှာယောဂါကူးစက်မှုများပြားလာတာကြောင့်ဒီကနေ့စနေနေ့တနင်္ဂနွေမှာလူတွေအပြင်းမထွက်ကြဘဲနဲ့နေအိမ်တွေမှာပဲနေကြဖို့တာဝန်ရှိသူတွေကတင်းတင်းကြပ်ကြပ်ပြောဆိုနေပါတယ် VOA American တန်ရဲ့ AP လ4ရက်စနေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောရရှင်ကြီးအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.